မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းကစလို့အာဏာသိမ်းစစ်ကောင်စီကထုတ်ပြန်တဲ့သတင်းတွေကို YouTube Social Media ကကန့်သက်တာဖြုတ်ချတာတွေဇက်တိုက်လုပ်ခဲ့ပြီးတဲ့နောက် YouTube လိုအသုံးပြုနိုင်မဲ့ကိုယ်တိုင် Platform တစ်ခုတီထွင်အသုံးပြုမဲ့အကြောင်းပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလမှာစစ်ကောင်စီကထုတ်ပြန်ကြေညာခဲ့တာပါ။အဲ့ဒီနောက် MTube Live Streaming Platform ကိုစတင်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကစမ်းသပ်အသုံးပြုလာခဲ့တာတစ်နှစ်နီးပါးရှိလာပြီဖြစ်တယ်လို့ Channel Account 25ခုကဖွင့်ပြီးထုတ်လွှင့်နေတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကဒီကနေ့ Viber ကတစ်ဆင့်ထပ်မံပြောဆိုလိုက်ပါတယ်ဒီ platform ကိုပိုမိုကောင်းမွန်အောင်လိုအပ်တဲ့အခြေခံတည်ဆောက်မှုတွေလုပ်နေတယ်လို့လည်းပြောပါတယ်ရန်ကုန်မြို့က social influencer တဦးလည်းဖြစ်နီးပညာကျွမ်းကျင်သူတယောက်လည်းဖြစ်တဲ့လူငယ်အမျိုးသမီးတဦးကတော့အောင်မြင်တဲ့ media နီးလန်းတစ်ခုဖြစ်လာလိမ့်မယ်လို့မထင်တဲ့အကြောင်းပြောပါတယ
်ဟုတ်သူတို့လုပ်မယ်ဆိုပြီးပြောထားတာတော့ကြားလာပြီအခုမှပေါ်လာတာဒါပေမဲ့လူသိနေပါတယ် website တစ်ခုသတင်း channel တစ်ခုလုပ်တယ်ဆိုတာစေတနာပါရတယ်လေလမ်းလည်းမှန်ရမယ်အခုကသူတို့ကဝါရဖြစ်ဖို့အတွက်တက်တက်လောက်တာမျိုးဆိုတော့ပြည်တွင်းမှာအောင်မြင်ဖို့မပြောနဲ့လူကြီးဖို့တော့ခက်ခဲနေမယ်နောက်ပြီးတော့သူတို့လုပ်ထားတဲ့ website ကလည်းဝင်ကြည့်ဖို့တော့ခက်တယ်နော်ဝင်ကြည့်ဖို့ခက်တယ်ဟုတ်တယ်ဖတ်ချင်အောင်စဲဆောင်နေတာမျိုးလည်းမရှိဘူးအဲ့လိုမျိုးဖြစ်နေတယ်
အာဏာသိမ်းမှုနောက်ပိုင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်တွေကိုကန့်သက်လာတဲ့ YouTube ဟာနီးပညာအားကိုပြီးအနိုင်ကျင့်ဖြုတ်ချတာဖြစ်တယ်လို့ဒီလိုဖြုတ်ချတာတွေကပြည်သူတွေသတင်းသိပိုင်ခွင့်ကိုပိတ်ပင်တာလို့စစ်ကောင်စီဘက်ကစွပ်စွဲထားတာပါဒီအတွက်လဲစစ်ကောင်စီရဲ့လှုပ်ရှားဆောင်ရွက်မှုသတင်းတွေနဲ့ဖျော်ဖြေရေးဗီဒီယိုတွေကို MTube ကနေထုတ်လွှင့်ပေးနေတယ်လို့လည်းပြောပါတယ်ဒါပေမဲ့အများပြည်သူတွေကြားမှာတော့စစ်ကောင်စီရဲ့ MTube ကိုအများစုကမသိကြတယ်လို့ရုံရုံကြီးကြီးစောင့်ကြည့်အသုံးပြုတာမျိုးမရှိဘူးလို့လူမှုကွန်ရက်အသုံးပြုတဲ့ရန်ကုန်မြို့ကလူငယ်တဦးကဆိုပါတယ်စစ်ကောင်စီကဖန်တီးထားတဲ့ platform ဖြစ်လို့မကြည့်ကျင်ကြဘူးလို့သူကပြောပါတယ
် MTube လို့ပါဆိုဟုတ်အဲ့ဒါမျိုးမသိဘူးဟုတ်ကြာသူတို့ဟိုသူတို့ဒီ website ကိုဝင်သွားရင်ကိုယ်တွေကိုပြန်ပြီးတဲ့မှာဟိုပြန်ပြီးပြန်ကြည့်နေမှာဆိုဆိုရင်အဲ့ဒါမကြည့်ဘူးကျွန်တော်ကတော့အဲ့လိုမျိုးဆိုရင်တော့မကြည့်ဘူးပေါ့နော
် M2 ကို United InfoSec ကုမ္ပဏီကနီးပညာပိုင်းဥဆောင်ပံ့ပိုးမှုနဲ့အရက်သားပညာရှင်တွေနဲ့ရေးဆွဲထားပြီး YouTube နေရာမှာအစားထိုးသွားမယ်လို့စစ်ကောင်စီကပြောနေတာပါအလားတူမြန်မာပြည်တွင်းလူသုံးအများဆုံးလူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook နေရာမှာလည်းကိုပိုင်လူမှုကွန်ရက်မီဒီယာတစ်ခုနဲ့အစားထိုးဖို့လှုံ့ဆော်နေတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့နှစ်ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုခဲ့ပါသေးတယ်ဒါပေမဲ့အခုချိန်ထိထွက်ပေါ်လာတာမရှိသေးပါဘူးဒါအပြင်စစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနကဥဆောင်ပြီးMRTV application တစ်ခုကိုလည်းရေးဆွဲခဲ့တယ်လို့ဒီကနေ့နေ့မေးလာတဲ့မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတိုင်အဲ့ဒီ application စတင်တဲ့အခမ်းအနားကိုတက်ရောက်ဖွင့်လှစ်ခဲ့ပြီးမြှင့်တင်ပြီးမကြခင်မှာပဲပြန်လည်ဖြုတ်ချခံခဲ့ရပါတယ်ရှင်